ချီအောင်ဆောက်ဦးတွေဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ရုံးနဲ့ရန်ကုန်တိုင်းတရားရုံးတွေကိုပြတိုင်းနဲ့ဟိုတယ်တွေအဖြစ်ဆောက်လုပ်တော်မယ့်စီမံကိန်းတွေကိုရက်ဆိုင်ပေးဖို့ဒီကနေ့ရန်ကုန်မှာရှိတဲ့ရှေ့နေကွန်ရက်ကနေဆန္ဒထုတ်ဖို့ပြခဲ့ကြပါတယ်။ဒီစီမံကိန်းတွေစတင်ဆောင်ရွက်ခဲ့စဉ်ကနိုင်ငံတော်သမ္မတနဲ့လွှတ်တော်၃ရက်ကအာဏာပိုင်တွေကိုတင်ပြပြီးတော့ရက်ဆိုင်ပေးဖို့ပြောထားပေမဲ့လို့တစုံတရာအကြောင်းမထူတာကြောင့်အခုလိုမျိုးဆန္ဒပြရတာဖြစ်တယ်လို့မြန်မာနိုင်ငံရှင်းနေကွန်ရက်ကတာဝန်ရှိသူတွေကပြောပါဗျ။အခုလိုသူတို့ဆန္ဒအတိုင်းသက်ဆိုင်ရာကဆောင်ရွက်မပေးရင်ဘာဆက်လုပ်ကြမှာပါလဲ။ဆန္ဒထုတ်ဖော်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ရန်ကုန်ခြေဆိုင် VOA သတင်းတောက်ကိုရဲမောင်မောင်ကဆက်ပြီးပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ပုဂ္ဂလိကပိုင်ဘေးစင်ကပါသွားခဲ့တဲ့နိုင်ငံကုံဆောင်အထင်ကရဟိုက်ကုတ်လိုလူသိများကြတဲ့တရားလွတ်တော်ချုပ်ရုံးနဲ့ရန်ကုန်တိုင်းဒေသကြီးတရားရုံးလို့ခေါ်တဲ့စူပေါင်းရုံးတွေကိုမူလအတိုင်းရှင်းမှုမပြတ်ထိမ့်သိမ်းပေးဖို့အာဏာပိုင်တွေကိုတောင်းဆိုတဲ့အပေါ်တစုံတရာလက်ရောပေးတာတွေမရှိတာကြောင့်မြန်မာနိုင်ငံရှင်းနေများကွန်ရက်ကရှင်းနေအင်အားတရာကျော်နဲ့ဒီကနေ့မှာဆန္ဒထုတ်ပေါ်ခဲ့ကြတာပါ။နှစ်ပေါင်းတရာကျော်အမျိုးသားညီညွတ်မှုအမွေအနှစ်တွေဖြစ်တဲ့တရားလွှတ်တော်ကြီးနဲ့ရန်ကုန်တိုင်းတရားရုံးတွေဟာပုဂ္ဂလိကပိုင်လုပ်ငန်းရှင်တွေလက်ထက်မှာအသွင်ပြောင်းသွားမှာကိုမလိုလားလို့ရှင်းနေကွန်ရက်ကတရားလွှတ်တော်ရှင်းနေတွေကပူးစည်းပြီးဆန္ဒထုတ်ပေါ်မှုတွေပြုခဲ့တာလို့ရှင်းနေတူဦးဖြစ်တဲ့ဦးကိုနီက VOA ကိုပြောပါတယ်
။မြန်မာနိုင်ငံရဲ့တမိုင်းဝင်အဆောက်အုံနှစ်ခုဖြစ်တဲ့ရန်ကုန်ဟိုက်ကုတ်လို့ခေါ်တဲ့တရားလွှတ်တော်ချုပ်အဆောက်အုံနဲ့စူပေါင်းတိုင်းတရားရုံးကြီးဒီအမျိုးသားယဉ်ကျေးမှုအမွေအနှစ်ပစ္စည်းဖြစ်သတ်မှတ်ထားတဲ့အဆောက်အုံမျိုးနှစ်ခုကိုပုဂ္ဂလိကလုပ်ငန်းရှင်ကိုတွက်ပြတဲ့ကိစ္စအပေါ်မှာမချေနှက်လို့ဆန္ဒထုတ်ပေါ်တာ။ပထမတစ်ချက်ကအဲ့ဒီမဟာဗန္ဓုလပညာလမ်းမှာရှိတဲ့တရားလွှတ်တော်အဆောက်အုံရဲ့အပေါ်ဆုံးဓာတ်ကိုလုပ်ငန်းရှင်တယောက်ကိုပြတိုက်တဲ့လွှဲပေးတယ်။အဲ့ဒါလည်းပဲလက်မခံနိုင်ပါဘူး။နှစ်ပေါင်းတရာကျော်တရားရုံးအဖြစ်ထုတ်ခဲ့တဲ့အဆောက်အုံရဲ့အပေါ်ဆုံးဓာတ်ကိုပုဂ္ဂလိကလုပ်ငန်းရှင်တယောက်ကရယူသွားစရာအကြောင်းမရှိဘူးပေါ့။နောက်ဒုတိယဒီဘက်ကရုံးကလည်းစောက်ထရတာတရားရုံး။တရားရုံးအဖြစ်စောက်တယ်တရားရုံးအဖြစ်နှစ်ပေါင်းတရာလောက်ဇက်တိုက်သုံးခဲ့တယ်ကြားထဲမှာမဆလာခဲ့တခက်ပဲသူတို့ပါတီဌာနချုပ်အနေနဲ့သုံးတယ်ပြီးတော့1988ကနေစကနေ့အထိတရားရုံးဖြစ်သုံးနေတယ်အဲ့တော့ဒီမှာကျွန်တော်တို့အရှေ့ပိုင်းခရင်တရားရုံးရှိတယ်အနောက်ပိုင်းခရင်တရားရုံးရှိတယ်ရန်ကုန်ထဲမှာရှိတဲ့မြို့နယ်တော်တော်များများကတရားရုံးနေလည်းရှိတယ်အဲ့ဒီတရားရုံးနေအားလုံးကိုအပြင်ထုတ်လိုက်တယ်ဥပမာအရှေ့ပိုင်းခရင်ဆိုဟိုးသင်္ကန်းညွန့်အထိရောက်သွားတယ်အဝေးကြီးသွားတယ်လူတွေအများကြီးဒုက္ခဖြစ်ကုန်တရားသူကြီးလည်းဒုက္ခဖြစ်တယ်ဝန်ထမ်းတွေလည်းတော်တော်ဒုက္ခဖြစ်တယ်အဲ့တော့ဒီလိုအားလုံးကိုဒုက္ခဖြစ်စေတဲ့ကိစ္စအကျိုးရှိတဲ့အခါကျတော့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေပဲအကျိုးဖြစ်ထွန်းတယ်အဲ့တော့ဒီလိုလုပ်ရမျိုးကိုကျွန်တော်တို့ကသဘောမကျဘူး။ဒါအပြင်ဒီအဆောက်အုံတစ်ခုဟာအမျိုးသားယဉ်ကျေးမှုအမွေအနှစ်ပစ္စည်းတွေဖြစ်တယ်။အဲ့တော့အမျိုးသားယဉ်ကျေးမှုအမွေအနှစ်ပစ္စည်းကိုကျွန်တော်တို့ထိမ့်သိမ့်မှုဟာနိုင်ငံသားအလုပ်ရဲ့တာဝန်ဖြစ်တယ်။အထူးသဖြင့်ကျွန်တော်တို့လို့ရှင်းနေရှေ့ရတဲ့ဥပဒေသမားတွေကပို့ပြီးတော့ဒါကိုထိမ့်သိမ့်မှုတာဝန်ရှိတယ်။ဒါကြောင့်မို့လဲပဲကျွန်တော်တို့ကဒီရှင်းနေများကိုရက်ကနေပြီးတော့အဲသက်ဆိုင်ရာတာဝန်ရှိတဲ့လူတွေကမထိမ့်သိမ့်ရင်တောင်ကျွန်တော်တို့ဥပဒေပညာရှင်တွေဖြစ်တဲ့ရှင်းနေများကိုရက်အနေနဲ့တော့ဒီအမျိုးသားယဉ်ကျေးမှုအမွေအနှစ်ပစ္စည်းတွေကိုဆက်ပြီးတော့တည်ထောင်ခိုင်မြဲအောင်တတ်ဆွမ်းသမျှလုပ်ဖို့တင့်တယ်လို့ကျွန်တော်တို့ကယုံကြည်ယူဆလို့အခုလိုမျိုးဆန္ဒထုတ်ပေါ်တာ
ရှင်းနေရီဆန္ဒထုတ်ပေါ်မှုမပြုလုပ်ခင်ကအုပ်ချုပ်ရေးနဲ့ဥပဒေပြေးပိုင်းကတာဝန်ရှိသူအာဏာပိုင်တွေကိုတရားရုံးတွေကိုအတိမပြောင်းပြစ်ဖို့ပြောကြားခဲ့ပေမဲ့လည်း၃လကြာတဲ့အထိတစုံတရာပြန်လည်ဖြေကြားပြောဆိုတာတွေမရှိလို့အခုလိုဆန္ဒထုတ်ပေါ်မှုတွေပြုလုပ်ခဲ့ရတယ်လို့လည်းဥက္ကဋ္ဌကဆိုပါတယ်ဒီကနေ့ဆန္ဒထုတ်ပေါ်ခဲ့တဲ့ရှင်းနေကွန်ရက်ရဲ့လုပ်ရက်အပေါ်အာဏာပိုင်တွေဘက်ကတစုံတရာအကြောင်းပြန်လာခြင်းသဘောထားပြင်ဆင်ပေးတာတွေမရှိခဲ့ရင်တော့ရှင်းနေကွန်ရက်ကအခြားဥပဒေလမ်းကြောင်းတွေကနေဆောင်ရွက်သွားမှာဖြစ်တယ်လို့ဥက္ကဋ္ဌကဆိုပါတယ်နိုင်ငံကမှာလည်းရှေးဟောင်းအမွေအနှစ်တွေကိုထိမ့်သိမ်းတာတွေပြုလုပ်နေချိန်မှာနိုင်ငံတော်ဘိုင်းကထိမ့်သိမ်းဆောင်ရွက်နိုင်တာမျိုးတွေမပြုလုပ်နိုင်ခဲ့ရင်တောင်တရားလွှတ်တော်နဲ့တရားရုံးတွေကိုဟိုတယ်အဖြစ်ပြုလုပ်ရတဲ့အခြေအနေမျိုးထိရောက်တာလုံးဝမသင့်တော်ဘူးလို့တရားလွှတ်တော်ရှင်းနေတူဖြစ်တဲ့ဦးမျိုးသက်ရန်ငင်းကပြောပါတယ်။ရခင်အစိုးရလက်ထက်ကတရားရုံးအဖြစ်သုံးပြုလာခဲ့တဲ့ရန်ကုန်တိုင်းစုပေါင်းရုံးအတွင်းကခရယုံပေါင်းများစွာကိုမြို့ဆုံမြို့ပြားကိုရွှေ့ပြောင်းစေခဲ့ပြီးရန်ကုန်တိုင်းတရားရုံးကြီးကိုရန်နာခဲ့တာဟာကာလအဖြစ်9လတိတိရှိလာခဲ့ပြီလို့တရားလွှတ်တော်ရှင်းနေတူကထောက်ပြပြောဆိုပါသေးတယ်။KSSS တရားစီရင်ရဲ့အမွေအနှစ်လို့ပြောလို့ရတဲ့တရားရုံးတွေကိုထိမ့်သိမ်းတာမျိုးတွေလုံးဝမလုပ်ဘဲအသွင်ကူးပြောင်းတာဟာမူလရှိနေတဲ့ယဉ်ကျေးမှုတွေကိုရိုက်ချိုးဖျက်ဆီးလိုက်တယ်နဲ့တူတယ်လို့ရှင်းနေကွန်ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဥပဒေတိုင်မင်းငယ်ဦးဖိုးဘူးကဆိုပါတယ်
။တရားအမွေအနှစ်ယဉ်ကျေးမှုအမွေအနှစ်ဖြစ်တယ်။တရားစီရင်ရဲ့အမွေအနှစ်လို့တော့ပြောလို့ရတဲ့ဒီတရားရုံးအဆောက်အဦးကိုပုဂ္ဂလိကပိုင်လွှတ်ပြောင်းမယ်ဆိုတာကတော့အကြီးအကျယ်ကံကွက်တဲ့နယ်ကိစ္စပါကျွန်တော်တို့သားတွေသမီးတွေရှင်းနေရှင်းရတွေဥပဒေပညာရှင်တွေဖြစ်လာခဲ့မယ်ဆိုရင်တော့တို့ဘိုးတွေဘွားတွေဘေးတွေလက်ထက်တုန်းကတရားစီရင်ခဲ့တဲ့ဆုံးဖြတ်ခဲ့တဲ့တမိုင်းဝင်စီရင်ချက်ကြီးတွေချမှတ်ခဲ့တဲ့ရုံးကတည်ယုံပဲလို့ကျွန်တော်တို့ပြစရာမရှိတဲ့နေ့တစ်နေ့ကိုရောက်သွားမှာကိုအလွန်စိုးရိမ်ပါတယ
်ဒီကနေ့မှာမြန်မာနိုင်ငံရှင်းနေကွန်ရက်ကတရားရုံးကြီးနှစ်ခုကိုဟိုတယ်နဲ့ပြရတဲ့တွေမဖြစ်ဖို့ဆန္ဒထုတ်ပေါ်မှုတွေပြုလုပ်ခဲ့တယ်လို့မြန်မာလာတဲ့ရုံးကုန်တစိကောင်းတွေကိုအာဏာပိုင်တွေဘက်ကပြန်လည်စဉ်းစားတုံ့သက်ပေးဖို့တွေကိုလည်းတောင်းဆိုခဲ့ကြပါသေးတယ်ခင်ဗျာ